နိုဝင်ဘာလ17ရက်နေ့စက်တနားရီအချိန်ဟာဆိုရင်ပထမကမ္ဘာစစ်ကိုအဆုံးသတ်ခဲ့တာနှစ်ပေါင်း100တိတိပြည့်ခဲ့ပြီဖြစ်ပါတယ်။စစ်အတွင်းသေဆုံးခဲ့ရသူလူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မဟုတ်ဦးမှာစုစည်းခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာကြပါတယ်။ကောင်းဆောင်ထူတို့လက်ဆွဲနှုတ်ဆက်ခဲ့ကြပြီးအမေရိကန်သမ္မတထရန့်ကအဆင်ပြေလားလို့နှုတ်ဆက်တာကိုရုရှားသမ္မတကလက်မထောင်ပြီးတုံ့ပြန်ခဲ့ပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မာခရွန်ကအညာထရစစ်သည်များဗိမာန်မှာထာဝရမိတိုင်ကိုထွန်းညှိပါတယ်။နိုင်ငံအတွက်အသက်ဆွန့်ခဲ့တဲ့ပြင်သစ်စစ်သည်တဦးလဲလျောင်းနားနေရလို့ရေးထိုးထားတဲ့ဗိမာန်မှာညတိုင်းမိတိုင်အသစ်ကိုထွန်းညှိတာပါ။လွန်ခဲ့တဲ့နှစ်ပေါင်း100တုန်းကဥရောပမှာ၄နှစ်ကြာစစ်ပွဲတွင်အသက်ဆုံးခဲ့ကြရတာတွေကိုပြင်သစ်သမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာတော့ပြင်သစ်သမ္မတကငြိမ်းချမ်းရေးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီခဏကိုတော့သမ္မတထရန့်မတက်ပါဘူး။ရုရှားသမ္မတပူတင်လည်းမတက်ဘူးလို့ခန့်မှန်းရပါတယ်။မူရီတွေထဲမှာကျင်းပခဲ့တဲ့ဒီကနေ့အခမ်းအနားမှာတော့တယောဂီတပညာရှင်ယိုယိုမာအာဖရိကတိုက်ဘန်နင်းနိုင်ငံသူတေးရေးတေးဆိုအင်္ဂလိပ်ခေဂျိုတို့လည်းပါဝင်ခဲ့ကြပါတယ်ပထမကမ္ဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်သည်တွေထဲမှာတော့အသက်ရှင်လျက်ရှိနေသူမရှိတော့ပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်း100ဒီကနေ့ဒီအချိန်ပထမကမ္ဘာစစ်အတွင်းရှေ့တန်းစစ်မြေပြင်မှာစစ်သည်တွေရေးသားခဲ့ကြတဲ့ပေးစာတွေကိုအထက်တန်းကျောင်းသားတွေကဖတ်ကြားခဲ့ကြပါတယ်အမေရိကန်စစ်တပ်ကဗိုလ်ကြီးချာ ल्स နော်မင်တန်ရေးသားထားတဲ့စာထဲမှာတော့စစ်သားတွေကပြင်သစ်မိန်းကလေးတွေကိုဖတ်ထားကြတယ်တချို့ကတော့ရည်နေကြတယ်မိန်းကလေးတွေကစစ်သားတွေကိုအနှံပေးပြီးနှုတ်ဆက်ကြတယ်ကဘာပေါ်မှာသူအနေကျင်ဆုံးနေရပါလို့ရေးသားထားပါတယ်ပြင်သစ်ချီလင်တပ်သားအယ်ဖက်ရိုမင်ဂူရက်စ်ကတော့အမြောက်ဆန်တွေတနက်ကြီးစံနေဝဲပြန်နေတာတွေနောက်ဆုံးမှာတော့ပြီးဆုံးသွားပါပြီလို့ရေးသားထားပါတယ်အမေရိကန်သမ္မတထရန့်ကတော့ပြင်သစ်နိုင်ငံပါရီမြို့ပြင်ကအမေရိကန်သင်္ချိုင်းကိုမနစ်စနေနေ့ကသွားမဲ့အစီအစဉ်ကိုယာတီဥရုကြောင့်ဖျက်ခဲ့ပါတယ်။ဒါပေမဲ့မိုးအုံပြီးယာတီဥရုမကောင်းတဲ့အချက်ကပဲအင်ဘီရိုအရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူးရက်ဆေးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖို့တို့ကတော့အမေရိကန်သင်္ချိုင်းနဲ့အောက်မေ့ပွဲနေရာကိုသွားရောက်ပြီးအဲ့ဒီမှာမြုပ်နှံထားသူ2300နီးပါးတို့ကိုဂါရဝပြုခဲ့ကြပါတယ်ရှင်။